Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် February 3ရက်တောက်ကြနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါအီရန်အရေးကိုကင်တရာမှာနီလန်အားလုံးကိုတုံးသွားမှာဖြစ်ပြီးဘာမှတက်ညာမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်အော်စတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာတော့ထရမ့်အစိုးရအဖွဲ့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်အသင့်အလွယ်တကူစားသုံးဖို့အတွက်ထည့်ပေးတဲ့ဘူးတွေမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုပစ္စည်းတွေပါဝင်နေတာကိုတွေ့ရှိခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးနားဆင်ရမှာကတော
့ This is a not a only a military system for the United States for ROK.
ဒါကတော့တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဒုံးပျံကာကွယ်ရေးထားမဲ့ကိစ္စတရုတ်ကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ဒေသအတွက်မေယူ FM ရေဒီယိုအစီအစဉ်ကိုပြန်ကြားရေးဝင်ကြီးဌာနက February 1ရက်နေ့မှာစတင်ပြီးတော့စမ်းသက်ထုတ်လွှင့်နေတဲ့အကြောင်းကိုလည်းပြောပြမှာပါ။အဲ့ဒီနောက်မှာတော့မလေးရှားနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမက်ရှလာတရက်နေ့မှာစတင်ပြီးတော့တရားဝင်အလုပ်လုပ်ကင်ဝင်ပေးမှာဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကကြေညာလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင
်။အီရန်ရဲ့ပက်ထင်းတက်ဒုံးချီပြစ်လုမှုအတွက်သတိပေးချက်ကိုတိုင်ဝမ်ထုတ်ပြန်ထားပြီးဖြစ်တာမို့အီရန်ရဲ့ကိုကင်တရာမှာနီလန်အားလုံးကိုတုံးသွားမှာဖြစ်ပြီးဘာမှတက်ညာမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်စေရေးအတွက်အီရန်ပေါ်မှာချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖြေလျှော့ပေးဖို့အီရန်နဲ့အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးရှုံ့ချအပြစ်တင်မှုတွေကိုသမ္မတထရမ့်ကသူ့ရဲ့ Twitter မှာဇက်တိုက်ရေးသားခဲ့တာပါ။အီရန်ပေါ်မှာဒေါ်လာဘီလီယံပေါင်းများစွာထိန်းချုပ်ထားမှုတွေဖြေလျှော့မပေးခင်ကအီရန်ဟာချွတ်ချုံကျလူနည်းဖြစ်နေတာမို့အီရန်နေနဲ့ဒီသဘောတူညီချက်အတွက်ကျေးဇူးတင်တယ်လို့လည်းပြောပါတယ်။သမ္မတအင်ဗျူက Harley Davidson ကုမ္ပဏီအမှုဆောင်ရရှိရတဲ့တမကအဖွဲ့ဝင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်ကိုအီရန်ရေးနဲ့ပတ်သက်ပြီးစီးရဲ့အရေးယူမှုတွေလုပ်ဖို့ရှိမရှိသတင်းတောက်တူရဲ့မေးမြန်းရာမှာသမ္မတထရမ့်ကအီရန်ရေးကင်တွယ်ရာမှာနီလန်အားလုံးကိုတုံးသွားမှာဖြစ်ကြောင်းဖြေကြားခဲ့တာပါရရှိထားတဲ့နျူကလ িয়ার သဘောတူညီမှုကလည်းအီရန်နေနဲ့ယူရေနီယံတန့်စင်မှုကိုကန့်သက်ဖို့လိုတယ်လို့သူ့ရဲ့နျူကလ িয়ার စက်ရုံအများပြားကိုအန္တရာယ်ကင်းတဲ့လုပ်ငန်းတွေလှုပ်ဆောင်ဖို့ပြောင်းလဲပေးရမှာဖြစ်ပါတယ်အီရန်ရဲ့ပက်ထင်းတက်ဒုံးကျည်ပြစ်လွတ်မှုအတွက်သမ္မတထရမ့်ရဲ့နိုင်ငံတော်လုံခြုံကျန်ပေးပုတ်ကိုအငင်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကဗုဒ္ဓဖူးနေမှာအပြစ်တင်ရှုံချခဲ့ပြီးအီရန်ဟာနျူကလ িয়ার ဆိုင်ရာ2015အမေရိကန်နဲ့တခြားအင်အားကြီးနိုင်ငံတွေနဲ့ရထားတဲ့သဘောတူညီမှုကိုချိန်ချောက်နေတယ်လို့ပြောဆိုခဲ့တာပ
ါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘယ်တို့ကြားတယ်လီဖုန်းဆက်သွယ်စကားပြောစဉ်မှာအငြင်းခုန်ဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ဘက်ကဖုန်းချသွားတာမဟုတ်ပါဘူးလို့ဩစတြေးလျဝန်ကြီးချုပ်ကကြာသာရေးနေမှာပြောလိုက်ပါတယ်ဩစတြေးလျနိုင်ငံကဒုက္ခသည်တချို့ကိုလက်ခံဖို့အရင်တည်းကရှိခဲ့တဲ့သဘောတူညီချက်အတိုင်းသမ္မတထရမ့်ကဆက်လုပ်သွားမယ်လို့သူကိုပြောခဲ့တဲ့အကြောင်းမစ္စတာတမ်ဘောကပြောပါရယ်ဩစတြေးလျနိုင်ငံစီလာရောက်ခိုလှုံဖို့စ조사ကြသူတွေကတထောင်ကျော်ကိုအမေရိကန်ကလက်ခံမယ်လို့သမ္မတဘရက်အိုဘားမားလက်ထက်တုန်းကသဘောတူခဲ့တာဖြစ်ပါရယ်သမ္မတသထရမ့်ထုတ်ပြန်ထားတဲ့သမ္မတအမိန့်တစ်ခုထဲမှာအမေရိကန်တဲကိုဒုက္ခသည်တွေဝင်လာခွင့်ကိုလေးလပိတ်ပင်ထားပါရယ်ဒါပေမဲ့အရင်ရှိထားပြီးသားနိုင်ငံတကာသဘောတူညီမှုတွေထဲမှာအကျိုးဝင်နေတဲ့သူတွေကိုတော့ဝင်ခွင့်ပေးမယ်ဆိုတဲ့ချွင်းချက်လည်းပါဝင်ပါတယ်။အများစုအာဖဂန်နစ္စတန်၊ဣရတ်နဲ့အီရန်နိုင်ငံတွေကဖြစ်ကြတဲ့ဒုက္ခသည်1200လောက်ကိုနိုင်ငံတွေဝင်လွာခွင့်မပြုခင်မှာတင်းတင်းကြပ်ကြပ်စီးစစ်မှဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်။အိုဘားမားအစိုးရလက်ထက်ကလုပ်ခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ဝေဖန်ခဲ့ပါတယ်။အိုဘားမားအစိုးရကဩစတြေးလျကိုတရားမဝင်နိုင်ငံပြောင်းလာသူထောင်တဲ့ချီကိုလက်ခံဖို့သဘောတူခဲ့တာယုံနိုင်စရာကောင်းသလားဘာကြောင့်လဲဒီလောက်အသုံးမကျတဲ့သဘောတူညီချက်ကိုပြန်ပြီးတော့လေ့လာရအောင်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာဗုဒ္ဓဟူးနေ့ညနေပိုင်းကရှင်းသားခဲ့ပါတယ်
ရုရှားရဲ့ cyber နှောက်ယှက်မှုကြောင့်အရင်သမ္မတဘရက်အိုဘားမားချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေရှိနေတဲ့အကြားကပဲ FSB ရုရှားထောက်လှမ်းရေးဌာနနဲ့စီးပွားရေးဆိုင်ရာငွေအလွှဲပြောင်းကန့်သတ်မှုတချို့ကိုဖြေလျှော့ပေးလိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကစက်တင်ဘာလမှာကြေညာပါတယ်။ကုမ္ပဏီတွေအတွက်ရုရှားထောက်လှမ်းရေးဌာနကထုတ်ပေးတဲ့ပါမစ်ကြီးဒါမှမဟုတ်လိုင်စင်ကြီးရဖို့တစ်နှစ်ဒေါ်လာ5000တိပေးဆောင်မှုကိုခွင့်ပြုဖို့နဲ့ IT နည်းပညာဆိုင်ရာပစ္စည်းတချို့နဲ့ပတ်သက်ပြီးကန့်သတ်ချက်တချို့ကိုဖြေလျှော့ပေးတာတွေပါဝင်တဲ့ကြေညာချက်ကိုဘဏ္ဍာရေးဝန်ကြီးဌာနရဲ့ website ဆောင်မြင်နာမှာဖော်ပြထားတာပါ။အခုလိုလှုပ်ဆောင်ချက်ဟာရုရှားပေါ်အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်မှုလျှော့ချပေးတာမျိုးမဟုတ်ဘူးလို့သမ္မတအင်မြူပြောခွင့်ရရှောင်းစပိုက်ဆာကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဖြေလျှော့ပေးတာဘာမှမရှိဘူးလို့ပြောကြခဲ့တာပါ။ Democratic Party ရဲ့ Computer ဖောက်ထွင်းဖို့အတွက်ရုရှားကကြိုးစားခဲ့တယ်လို့ American ထောင်လိုင်းအဖွဲ့ရဲ့ဆွဆဲမှုတွေနောက်ပိုင်းဒီဇင်ဘာလထဲမှာအရင်သမ္မတ Barack Obama ကရုရှားပေါ်မှာအရေးယူတန်းခတ်မှုတွေကိုချမှတ်ခဲ့တာပါ။အခုလိုဖောက်ထွင်းခံရတာနဲ့ပတ်သက်ပြီး American ထောင်လိုင်းဌာနတွေကအခုထိစုံစမ်းစစ်ဆေးနေသေးပါ
။ American သမ္မတ Donald Trump ကိုဘယ်လိုချင်းကပ်မလဲဆိုတဲ့အပေါ်မှာဥရောပခေါင်းဆောင်တွေကြားမှာညှိနှိုင်းမှုမရှိဘဲဖြစ်နေကြပါတယ်။ Trump အစိုးရဟာဥရောပအတွက်အန္တရာယ်တစ်ခုဖြစ်တယ်လို့ EU ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကအဖွဲ့ဝင်နိုင်ငံတွေကိုအခုသတင်းပတ်ထဲမှာအိပ်ဖွင့်ပေးခဲ့ပြီးတော့ဥရောပသမဂ္ဂအနေနဲ့ညှိနှိုင်းရမယ်မညှိနှိုင်းရင်တော့ရုရှားရဲ့သားကောင်ဖြစ်သွားမယ်လို့ညှိညွန့်သတိပေးခဲ့တာပါ။ဒါပေမဲ့ EU ထဲကထွက်ဖို့ပြင်ဆင်နေတဲ့ British နိုင်ငံကအမေရိကန်နဲ့ထိတွေ့ဆက်ဆံခြင်းကသူ့နိုင်ငံအတွက်အကျိုးများမယ်လို့မြင်နေချိန်မှာဂျာမနီနဲ့ပြင်သစ်နိုင်ငံတွေကတော့ဥရောပဘုံတံပိုးတွေကိုခိုင်ခိုင်မာမာကာကွယ်ရပ်တည်သွားမယ်ဆိုတဲ့လမ်းကိုရွေးချယ်ခဲ့ကြပါတယ်။ကြိုက်ကြိုက်မကြိုက်ကြိုက်ဥပိ္ပခါပြုတ်လို့မရတဲ့သမ္မတထရမ့်အပေါ်မတူတဲ့နီးလန်းတွေနဲ့ချင်းကပ်နေတာကိုကြီးကြီးအဖြစ်ထရမ့်နဲ့ဆက်ဆံရေးနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားမှာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတယ်ဆိုတာကိုပြသနေပါတယ်ရှင်။
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျကာတာမှာပြုလုပ်တဲ့ Australia နဲ့ Indonesia နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာ American ပြည်ထောင်စုအစိုးရဖွဲ့တင်တဲ့ဒီ Trump အစိုးရဖွဲ့ရဲ့တောင်ကျုပ်ပင်လယ်ပြင်အရေးရက်တီချက်တွေလူဝင်မှုကြီးကြပ်ရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြပါတယ်။ Australia ရှေ့နေချုပ် George Brandis နဲ့ Indonesia လုံခြုံရေးဝန်ကြီး Wiranto နှစ်ဦးစလုံးကသူတို့ဟာမကြသေးခင်က Trump အစိုးရဖွဲ့မှတ်ချက်ပေးပြောကြားချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ American ပြည်ထောင်စုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားပါကြောင်းအထူးလေးထားပြောကြားခဲ့ကြတာပါ။ဒါပြင်သူတို့နှစ်နိုင်ငံစလုံးကတောင်ကျုပ်ပင်လယ်ပြင်ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အလေးထားကြောင်းတောင်ကျုပ်ပင်လယ်ပြင်အရေးမှာပါဝင်ပတ်သက်နေသူမှန်မြတ်အပြုသဘောနဲ့ချင့်ကပ်ရမယ်လို့ဂျကာတာမှာသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။ Indonesia နဲ့ Australia တို့တွေ့ဆုံပွဲမှာ American အစိုးရတဲ့ဖွဲ့နဲ့ပတ်သက်တဲ့အမြင်တွေကိုဖလှယ်ခဲ့တယ်လို့တောင်ကျုပ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီး Indonesia ဘက်ကပြတ်သားတဲ့ရည်ရည်ချက်ကိုပြောကြားခဲ့ပြီးဒီနယ်မြေပိုင်ဆိုင်မှုပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့နီးလန်းရှာနေတယ်လို့ Indonesia လုံခြုံရေးဝန်ကြီးကပြောပါတယ်။ပိုင်နဲ့ငင်းပေါ်နေတဲ့ရေပိုင်နဲ့ထဲကျွန်းတူတွေဆောက်လို့တဲ့တရုတ်နိုင်ငံကိုဒီကျွန်းတွေစီမတော်နိုင်အောင်တားဆီးတင်တယ်လို့ American နိုင်ငံချင်းဝင်ကြီး Rex Tillerson ရဲ့အကြံပြုချက်ထွက်ပေါ်လာပြီးမကြာခင်မှာပဲအခုလိုသူတို့တွေ့ဆုံခဲ့တာပါ။ဒါအပြင်မကြာသေးခင်ကပဲ American ကကြေညာခဲ့တဲ့လူမှုကြီးကြပ်ရေးမူဝါဒမှာ Muslim အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေလာရောက်ခွင့်ပိတ်ပင်တာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။ Cambodia နိုင်ငံမှာတော့ Media လုပ်ငန်းတွေကိုဝယ်ယူတဲ့တထဲကြီးတွေပုံများလာတယ်လို့နေစည်းမထသတင်းတောင်များအဖွဲ့နဲ့ Cambodia ဗတ်မလိုက်သတင်း Media Center တို့ပူးပေါင်းပေါင်းလေ့လာထားတဲ့Media Ownership Monitor ဆိုတဲ့ဒီ Media လုပ်ငန်းများပိုင်ဆိုင်မှုဆိုင်ရာလေ့လာဆောင်ကြည့်ရေးအစီအစဉ်ကတွေ့ရှိခဲ့ပါတယ်။အစီအစဉ်မှာလေ့လာခဲ့တဲ့ပိုင်ဆိုင်သူ28ယောက်မှာ9ယောက်ကစီးပွားရေးနိုင်ငံရေးကိုလက်ဝကြီးအုပ်ထားကြသူတွေဖြစ်ပြီးတော့10ယောက်ကတော့နိုင်ငံရေးနဲ့ဆက်နွယ်နေကြသူတွေဖြစ်ပါတယ်။အခုလိုမျိုးသတင်းမီဒီယာလုပ်ငန်းတွေကိုပိုင်ဆိုင်ကြသူတွေဟာတာမန်ပြည်သူတွေအတွက်မျှတပြည့်စုံတဲ့သတင်းတွေကိုဖော်ပြဖို့တဲ့သူတို့ကိုယ်တိုင်ရဲ့အကျိုးစီးပွားနဲ့သူတို့ကိုအကာအကွယ်ပေးနေတဲ့အစိုးရရဲ့အကျိုးစီးပွားကိုရှေ့တန်းတင်ကာကွယ်ဖို့စိတ်အားတန်နေကြတယ်လို့ကျွမ်းကျင်သူတွေကပြောပါရယ်။ကမ္ဘောဒီးယားမှာမီဒီယာလုပ်ငန်းအများအပြားကိုစီးပွားရေးလုပ်ငန်းရှင်ကြီးတွေဒါမှမဟုတ်ရင်ခမာလိုအုတ်နာဆိုတဲ့ဘွဲ့ကိုယာထားကြသူတွေကဒီလုပ်နေကြတာဖြစ်ပါတယ်။လူမှုရေးဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေမှာအမေရိကန်ဒေါ်လာသသိန်းနဲ့ညီမျှတဲ့အလူငွေကိုထည့်ဝင်တဲ့သူတွေဟာဘယင်ကပေးအပ်တဲ့အုတ်နာဘွဲ့ကိုယာပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေကနိုင်ငံရေးမှလည်းပတ်သက်နေပြီဆိုရင်ပို့ပြီးတော့ပြဿနာရှိတယ်လို့ခြားစားနေသူများနဲ့အစိုးရတွေအကြောင်းကိုလေ့လာနေတဲ့ Kleptocracy Initiative ကအမှုဆောင်ဒါရိုက်တာ Charles Davidson က VOA ကိုပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ Democracy အသွင်ပြောင်းနေတဲ့နိုင်ငံတွေမှာသတင်းမီဒီယာတွေကိုကျွဲဝတဲ့အခွင့်အူးကံတွေကထိန်းချုပ်နေတာဟာစိုးရိမ်စရာဖြစ်ပြီးတော့အန္တရာယ်ရှိတယ်လို့ American ကသတင်းမီဒီယာဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်ရှင်။
အကြီးဆုံးကုန်သွယ်ပေးဖြစ်တဲ့ American နဲ့ဆက်ဆံရေးတင်းမာလာတာမို့တခြားနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုတွေတိုးမြင့်မှုတောင်းဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲ Mexico နိုင်ငံအလဲပိုင်းဒေသ Hidalgo ပြည်နယ်မှာတရုတ်မော်တော်ကားတွေတက်ဆင်ပေးဖို့သဘောတူညီမှုတစ်ခုရရှိကြောင်းကြေညာခဲ့ပါတယ်။ဒီသဘောတူညီမှုက American Dollar 212တန်းနဲ့ညီမျှတဲ့ပြီးဆို4.4 billion တန်ဖိုးရှိပါတယ်။ Mexico က Latino America မော်တော်ကားကုမ္ပဏီကြီးနဲ့တရုတ်အစိုးရပိုင်း JCA မော်တော်ကားထုတ်လုပ်ရေးဌာနတွေမက္ကဆီကိုမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Hidalgoအုပ်ချုပ်ရေးမှူးကဒီသဘောတူညီချက်ကိုကြေညာခဲ့တာဖြစ်ပါတယ်။မက္ကဆီကိုစီးတီးမြို့ရဲ့အရှိမြောက်မိုင်40လောက်ကွာမှာရှိတဲ့ Ciudad Sahagán ဆက်ရုံကနေ SUV ပုံစံနှစ်မျိုးကိုထုတ်လုံမှာဖြစ်ပြီး2018ခုဒုတိယနှစ်ဝန်းမှာကားတွေထုတ်နိုင်မယ်လို့ခန့်မှန်းပါတယ်။ဒီကားတွေကိုမက္ကဆီကိုဈေးကွက်မှာစတင်ရောင်းဖို့ရည်ရွယ်ပေမဲ့နောက်မှလက်တင်အမေရိကန်နိုင်ငံတွေကိုပါဖြန့်ဖြူးသွားဖို့မျှော်လင့်ထားပါတယ်။
အသစ်လွယ်လွယ်ကူကူစားသုံးနိုင်ဖို့ရောင်းချတဲ့အစားအသောက်တွေထည့်ပေးတဲ့ဘူးတွေထဲမှာလူကိုအန္တရာယ်ဖြစ်စေနိုင်တဲ့ဓာတ်တွေပါဝင်နေတယ်လို့လေ့လာမှုတစ်ခုကပြောခဲ့ပါတယ်။ဆိုင်ခွဲအများပြားရှိပြီးတော့အသင့်စားအစားအသောက်တွေကိုရောင်းချတဲ့ဆိုင်ကြီးတွေမှာတုံးတက်ကြတဲ့စီမပေါက်တဲ့ဘူးတွေမှာဖလိုရင်းပါဝင်နေတဲ့ဓာတုပစ္စည်းတွေကိုတုံးပြီးလုပ်ထားတဲ့အတွက်အစားအသောက်တွေထဲဝင်သွားနိုင်တယ်လို့ဒီ Silent Spring Institute ကသုတေသီတွေကလေ့လာခဲ့တာဖြစ်ပါတယ်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါရရှင်။အခုတော့ American နဲ့ပတ်သက်တဲ့သတင်းလွှာကိုပြောပြမှာပါ။ American ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်တောင်ကိုရီးယားမှာထားမဲ့ကိစ္စအပေါ်တရုတ်နိုင်ငံဘက်ကကန့်ကွက်ဆောင်ရွက်မှုတွေကိုတိုးမြှင့်လှုံ့ဆော်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့ American ကာကွယ်ရေးဝန်ကြီးတဲ့ James Mattis နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟန်မင်ကူတို့ဒီနေ့ဆိုးမျိုးတော်မှာတွေ့ဆုံတဲ့အခါအမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်တောင်ကိုရီးယားမှာထားရှိရေးရှေ့ဆက်ဆောင်ရွက်ဖို့ကိစ္စတွေကိုအဓိကဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီစနစ်အပေါ်တရုတ်ဘက်ကကန့်ကွက်နေတာဘာကြောင့်လဲဆိုတာကိုတော့ VOA သတင်းတောက် Bill Eight ဘေဂျင်းမျိုးတော်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမတ်စုမျက်မှွန်ကဆက်ပြီးပြောပြမှာပါရှင်။
American ကာကွယ်ရေးဝန်ကြီး James Mattis တောင်ကိုရီးယားခီးစဉ်မစခင်ရက်ပိုင်းအလိုမှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီး Hanmin Koo နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောခဲ့ကြစဉ်တည်းကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရန်ရှိနေချိန်မှာတောင်ကိုရီးယားနဲ့ American ကြားအနီးကပူးပေါင်းဆောင်ရွက်ဖို့လိုအပ်ပြီးတော့ American ရဲ့ဒုံးလက်နက်ရန်ကာကွယ်ရေး Third စနစ်ကိုတောင်ကိုရီးယားမှာတပ်ဆင်သွားရေးဆက်လုပ်သွားကြဖို့အတွက်ဝန်ကြီးနှစ်ယောက်သဘောတူထားကြပါတယ်။ဒီကနေ့ဆိုးမျိုးတော်မှာလူချင်းတွေးဆုံတဲ့အခါမှာလည်းဒီကိစ္စကိုအဓိကဆွေးနွေးမယ်လို့ပြောလဲရပါတယ်။ခုလိုအခြေအနေမှာတောင်ကိုရီးယားမှာအမေရိကန်ဒုံးရံကာကွယ်ရေးစနစ်ကိုမထားဖို့အတွက်တရုတ်ကတောင်ကိုရီးယားကိုစီးပွားရေးအရာဖိအားပေးနေတယ်လို့တန်တမန်ရေးအရာအကျိုးဆက်တွေရှိလာနိုင်တယ်လို့လည်းသတိပေးနေပါဗျ။မြောက်ကိုရီးယားနျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်ရန်ကိုကာကွယ်ဖို့တပ်စနစ်တောင်ကိုရီးယားမှာထားဖို့လိုတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပြောနေချိန်မှာတရုတ်တို့ဘက်ကတော့ဒုံးလက်နက်ရန်ကာကွယ်ရေးအစီအစဉ်မှာဒီထက်ပိုပြီးတော့စိုးရိမ်စရာတွေရှိနေတယ်လို့ပြောပါတယ်။တရုတ်ဘက်ကစိုးရိမ်နေတဲ့အကြောင်းရင်းနှစ်ချက်ကိုနိုင်ငံတကာလေ့လာရေးတရုတ်သိပ္ပံကအမေရိကန်လေ့လာရေးဌာနညွှန်ကြားရေးမှူးနိုင်ငံရေးသိပ္ပံပညာရှင်တန်ဂျင်ကွန်းကအခုလိုသုံးသပ်ပြပါတယ
်။ This is not only a military system for the United States for ROK.This is actually a regional, a global.
North Korea yan tkhure ko kagwa mae series ne ma hup paw. Ta phak ka an ye ko kagwa bi ta phak ka le ne kain tha mae American ye data twin tam ka ta ka ba lung ne san ne season phit par. This ne ko tha mae so yin nuclear le ne dwe pain sain tha de tyauk Russia ro lo naingan dwe ye ani tha ko thi kai twa nai na ka ta che. Naw ta che ka raw nuclear sin han dai ye maha bhyu a cha mat san ywe ne tyauk sit dai ye san ywe mu re ko thi kai sin nai na yang phit par.
သဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်မှာအင်အားကောင်းတဲ့ရေဒါစနစ်လည်းပါဝင်ပါတယ်။အဲ့ဒီစနစ်ကြောင့်အမေရိကန်အနေနဲ့မြောက်ကိုရီးယားကိုတည်းမကတရုတ်နဲ့ရုရှားပိုင်နက်တွေအထိကိုမြင်နိုင်မှာဖြစ်တယ်လို့တရုတ်ဘက်ကပြောပြီးတော့ကန့်ကွက်နေပါတယ်။အလားတူရေဒါစနစ်တွေကဂျပန်အလာစကာနဲ့ထိုင်ဝမ်ကျွန်းတို့မှာလည်းတပ်ဆင်ထားတဲ့အတွက်အာရှတိုက်နဲ့ဥရောပတိုက်ကိုချိတ်ဆက်ဖြန့်ကျက်ထားတဲ့ကျေပြက်တဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်အပေါ်မှာတရုတ်တို့ကစိုးရိမ်နေတာဖြစ်တယ်လို့လည်းတရုတ်နိုင်ငံရေးသိပ္ပံပညာရှင်တန်ဂျီယန်ကွမ်းကသုံးသပ်ပါတယ်။အမေရိကန်နဲ့တရုတ်အစိုးရကြားအင်အားပြိုင်ဆိုင်နေကြတာမှန်ပေမဲ့ဒီနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကလည်းရှိနေပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ကိစ္စလိုသဘောထားကွဲနေပေမဲ့နှစ်နိုင်ငံကြားမှာဓာတ်ရိုက်ဆေးရေးချင်းချောက်မှုမျိုးလည်းရှိမနေပါဘူး။အမေရိကန်ရဲ့ Third ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ဟာတရုတ်အပေါ်အသုံးပြုလာနိုင်တဲ့ကမ္ဘာဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ဖြစ်မှာကိုတရုတ်ဘက်ကစိုးရိမ်နေတဲ့တစ်ချိန်တည်းမှာတောင်ကိုရီးယားအပေါ်တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းမှုကိုထိခိုက်နိုင်တယ်လို့လည်းမြင်နေပုံရပါတယ်။ နိုင်ငံရေးပြဿနာတွေရှိနေတဲ့တောင်ကိုရီးယားနိုင်ငံမှာလာမယ့်ရွေးကောက်ပွဲကနေသဒုံးလက်နဲ့ရန်စနစ်တက်ဆင်မဲ့ကိစ္စပြတ်သွားတာဒါမှမဟုတ်ရင်နှောက်နှေးသွားတာမျိုးဖြစ်နိုင်ပေမဲ့တရုတ်ဘက်ကတော့စိုးရိမ်နေဆဲဖြစ်တယ်လို့မြောက်ကိုရီးယားလေလာရေးယွန်ဆေးတက္ကသိုလ်ကနိုင်ငံရေးသုံးသပ်သူဘျောင်ယွန်ရှစ်ကပြောပါတယ
် It has been persistent attempts by the Xi Jinping government to keep South Korea closer to China.
တောင်ကိုရီးယားကိုတရုတ်နဲ့ပိုးပြီးတော့နီးနီးကပ်ကပ်ဆက်ဆံမှုရှီကျင်းပင်အစိုးရဘက်ကထပ်တလဲလဲစူးစမ်းခဲ့တာတွေ့ရပါတယ်။အမေရိကန်၊ဂျပန်၊တောင်ကိုရီးယားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကနေခက်ခွာခွာနေပြီးတော့တရုတ်နဲ့ပိုးအနီးကပ်ဆက်ဆံမှုဟာတရုတ်ကိုဝိုင်းထားတဲ့သုံးနိုင်ငံမှာတောင်ကိုရီးယားကအင်အားအနည်းဆုံးဖြစ်တယ်လို့တရုတ်အစိုးရကမြင်နေပါတယ်။
တောင်ကိုရီးယားမှာသတ်စနစ်တပ်ဆင်ဖို့အစားလုပ်နေတဲ့ကတရုတ်ကတောင်ကိုရီးယားပေါ်ဖိအားပေးမှုတွေရှိခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်နဲ့နီးတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းမှာတိုက်ချင်းပစ်DF-41 ဒုံးကျည်တွေထားလိုက်ပြီလို့တရုတ်ကမကြခင်တုန်းကပဲကြေညာခဲ့တာကတရုတ်ဘက်ကလက်တုံ့ပြန်မှုတစ်ခုဖြစ်တယ်လို့အိန္ဒိယနိုင်ငံဒေလီမြို့တော်ကကာကွယ်ရေးဆိုင်ရာသိပ္ပံကဂျန်ဂန်နက်သ်ပန်ဒါကသုံးသပ်ပါတယ
် The Chinese are not only through these kind of initiatives
ခုလိုအစပြုဆောင်ရွက်မှုကိုတရုတ်တို့ဘက်ကလုပ်လိုက်တာက THAAD နဲ့ပတ်သက်လို့တုံ့ပြန်လိုက်တာဒါမှမဟုတ်အမေရိကန်သမ္မတတစ်ကိုအချက်ပြလိုက်တာဖြစ်ပါတယ်တစ်ချိန်တည်းမှာတောင်ကိုရီးယားကိုသူတို့သဘောထားသိအောင်ပြလိုက်တာဖြစ်ပါတယ်
Third စနစ်ထားရှိဖို့တောင်ကိုရီးယားမှာစတင်ခဲ့ပြီးတဲ့နောက်တရုတ်ကဘာလက်ခီးတဲ့တွေတောင်ကိုရီးယားကိုသွာလာတာနေသွားတဲ့အတွက်တောင်ကိုရီးယားစီးပွားရေးကိုအထိနာစေခဲ့တယ်လို့လည်းသူကပြောပါတယ်။2016ခုနှစ်ဇူလိုင်လမှာအမေရိကန်ဒုံးလက်နဲ့ရန်ကာကွယ်ရေး Third စနစ်ထားရှိဖို့တောင်ကိုရီးယားဘက်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားဖျော်ဖြေလုပ်ငန်းတွေကအမှုပညာရှင်တွေတရုတ်နိုင်ငံစီကိုသွာတာတောင်ကိုရီးယားကလာတဲ့လေယာဉ်ခီးစဉ်တွေကိုကန့်သတ်တာအပြင်ကိုရီးယားကအကြီးဆုံးစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Lotte Group ရဲ့တရုတ်နိုင်ငံကဆောင်ရွက်မှုတွေကိုကန့်သတ်တာစတဲ့တရုတ်ဘက်ကနေဆောင်ရွက်ခဲ့တယ်လို့ဆိုတဲ့သတင်းကိုမကြခင်တုန်းကပဲတောင်ကိုရီးယားထုတ် Hankyu Re နေ့စဉ်သတင်းစာထဲမှာဖော်ပြခဲ့ပါတယ်ရှင်
။မဆုမျက်မွန်ပြောပြသွားတာပါ။အခုတော့မလေးရှားနိုင်ငံက Rohingya ဒုက္ခသည်တွေရဲ့သတင်းကိုပြောပြမှာပါရှင်။မလေးရှားနိုင်ငံမှာရှိတဲ့ Rohingya ဒုက္ခသည်တွေကအယောက်300ကိုမက်ရှလာတရက်နေ့မှာစတင်ပြီးတော့တရားဝင်အလုပ်လုပ်ကင်ခွင့်ပေးမှဖြစ်တယ်လို့မလေးဒုဝန်ကြီးချုပ်အာမက်ဇာဟစ်ဟာမီဒီကမနေ့ကြာသပတေးနေ့ကကြေညာလိုက်ပါတယ်။ဒီအစီအစဉ်ရဲ့အကျိုးဆက်တွေဘယ်လိုရှိလာမလဲဆိုတာကိုတော့ဆက်ပြီးနားဆင်ပါရှင်။အခုလို Rohingya ဒုက္ခသည်တချို့ကိုစတင်ပြီးမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ပြုတာဟာမလေးရှားအစိုးရရဲ့ရှေ့ပြေးစမ်းသပ်မှုအစီအစဉ်တစ်ခုဖြစ်ပါတယ်။ရည်ရွယ်ချက်ကလည်းလူကုန်ကူးမှုပြဿနာဖြေရှင်းဖို့နဲ့ရိုဟင်ဂျာတွေကိုအတင်းအဓမ္မစေခိုင်းပြီးအမျက်ထုတ်နေတာတွေကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့ဒုဝန်ကြီးချုပ်အာမက်ဇာဟစ်ဟာမဒီကပြောကြားခဲ့ပါတယ်။ကြာသပတေးနေ့ကကွာလာလမ်ပူမြို့တော်မှာဒုဝန်ကြီးချုပ်အာမက်ဇာဟစ်ဟာမဒီကဦးဆောင်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတာဝန်ရှိသူတွေနဲ့ပူးတွဲကျင်းပတဲ့အစ်စ်မြင့်ဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်ရမှာအခုစတင်မဲ့အစီအစဉ်ဟာဒုက္ခသည်ကပ်ပြားကန်ဆောင်ထားတဲ့ Rohingya တွေအတွက်ပဲဖြစ်ပြီးသူတို့တွေဟာလည်းကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစစ်ဆေးခံယူထားပြီးသူတွေသာဖြစ်တယ်လို့ဖော်ပြထားပါတယ်။မလေးရှားအစိုးရရဲ့အစီအစဉ်မှာပါဝင်မဲ့ Rohingya ဒုက္ခသည်တွေဟာစိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေကရွေးချယ်ထားတဲ့ကုမ္ပဏီတွေထဲမှာဝင်ရောက်လုပ်ကိုင်ရမှာဖြစ်ပါတယ်။သူတို့တွေဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေမချခင်အတတ်ပညာကျွမ်းကျင်မှုနဲ့အတူဝင်ငွေလဲရရှိမှာဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကပြောပါတယ်။အခုလို Rohingya ဒုက္ခသည်တွေကိုအလုပ်လုပ်ခွင့်ပေးဖို့မလေးရှားအစိုးရဟာ2015ခုနှစ်ကတည်းကရထားချက်ရှိပေမဲ့2018ခုနှစ်မှာစတင်အကောင့်ထဲပေါ်နိုင်တာဖြစ်ပြီးတရားဝင်လုပ်ကိုင်ခြင်းအပြင်အခြားအကျိုးခံစားခွင့်တွေရရှိလာမှာဖြစ်တယ်လို့မလေးရှားအခြေဆိုင် Rohingya Society အဖွဲ့ရဲ့ဥက္ကဋ္ဌ Faisal Khor ပုံမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ဒီ Rohingya ဒုက္ခသည်တွေချို့ရော legal ဖြစ်တဲ့ဟာနဲ့ပြောအလုပ်လုပ်ချင်တာပေါ့အလို့ဆိုတော့ဒီမှာရှိရဲ့ကျွန်တော်အခု UN ကပေးထားတယ်ဆိုတော့အဲ့ UN ကနဲ့သူက legally လုံးလုံးမရဘူးတရားဝင်လုံးလုံးမရဘူးเนาะတရားဝင်လုံးလုံးမရတဲ့ပုံမှာသူကဥပမာတစ်ခါတလေအဲ့လိုမျိုးဟိုသွားလာတဲ့အခါမှာအဲ့လိုမျိုးပေါ့နော်ဟိုရေးတွေပါတွေကအဲ့လိုမျိုးမေးတာတို့ပါလို့ပါညာရှိတာပေါ့တကယ်တမ်းကျတော့သူကအဲ့မဲ့လေသူကဒီမှာ understand တစ်ခုအနေနဲ့သူကနားလည်မှုတစ်ခုအနေနဲ့အဲ့တန်းနားပြီးတော့ပေါ့အဲ့လိုမျိုးလုံးခွင့်ပေးထားတာတကယ်တမ်းကျတော့ officially တော့လုတ်ခွင့်မရှိဘူးဒါပေမဲ့သူကဘာမှမလုပ်ဘူးပြောတော့သူလုတ်ခွင့်ကပေးထားတယ်အဲ့လိုမျိုးပေါ့အဲဒီလိုမျိုး officially ပေးလာပြီဆိုလို့ရှိရင်တော့ ကောင်းတာပေါ့ officially ပြေးလိုက်ပြီဆိုလို့ရှိရင်သူတို့ work permit တင်မယ် work permit တင်သူတို့ကဒီ insurance ရမယ်အဲကျမရေရှိမြအဆန်မဆန်လေးရှိလာမယ်အဲ့လိုမျိုးတွေပေါ့နော်အဲ့ဒါတော့ကောင်းတာပေါ့
ရိုဟင်ဂျာဒုက္ခသည်တွေအတွက်မလေးရှားအစိုးရရဲ့ရှေ့ပြေးအစီအစဉ်မှာပါဝင်ဖို့လာပြီးရှောက်လွာတင်တဲ့ရိုဟင်ဂျာအယောက်120လောက်ပဲရှိသေးပြီးအရေးအတွက်ရနေပါနေသေးတယ်လို့ဒုတိယပြည်ထောင်ရေးဝန်ကြီးနူရုဇာလန်ကဆိုပါတယ်အများစုကသူတို့လူမှုအတိုင်းဝိုင်းမှာပဲရှိတဲ့စီးပွားရေးနဲ့အသေးစားလုပ်ငန်းတွေမှာပဲလုပ်ကိုင်လိုကြပြီးစိုက်ပျိုးရေးလုပ်ငန်းတွေမှာဆွဲဆွဲမြဲမြဲမလုပ်လိုကြဘူးလို့မစ္စတာဇာလန်ကပြောပါတယ်2016ခုနှစ်ဒီဇင်ဘာလအထိစီးရင်တွေအရမလေးရှားနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒုက္ခသည်အဖြစ်အသိမှတ်ပြုထုတ်ပေးထားတဲ့ကပ်ပြားကင်ဆောင်ထားသူရိုဟင်ဂျာစုစုပေါင်း 96,000 ရှိနေပါတယ်။ဒီအတောအတွင်းမှာပဲမလေးရှားနိုင်ငံက Food Flotilla ဥဆောင်တဲ့ NGO အဖွဲ့တွေဟာဒီကနေ့ February 3ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကို23ရက်နေ့ထိပေးမှာဖြစ်ပါတယ်။ဒါ့အပြင်မလေးရှားနိုင်ငံကနေရိတ်ခါဆေးဝါးနဲ့တခြားအကူအညီထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာမယ်။မလေးရှားတင်မော်ကတော့ရန်ကုန်စိုက်ကန်းကိုဒီလဇန်ပိုင်းအတွင်းရောက်ရှိမှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ရှင်။
ရရှိမှာခင်ဗျာကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥကိုနီလောက်ကျန်တပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932312554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
မတော်ရေဒီယိုနဲ့ Facebook ကနေတိုက်ရိုက်ထုတ်လင်းနေတဲ့တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ဒေသအတွက်မေယု FM ရေဒီယိုအစီအစဉ်ကိုပြန်ကြားရေးဝင်ကြီးဌာနက February 1ရက်နေ့မှာစတင်ပြီးတော့စမ်းသပ်ထုတ်လင်းနေပါပြီ။ဒေသဖွံ့ဖြိုးရေးနောက်ပြီးအစိုးရရဲ့ဒေသရင်းဆောင်ရွက်ချက်တွေကိုဒေသခံတွေရဲ့ဘာသာစကားတွေနဲ့စမ်းသပ်ထုတ်လင်းနေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပြည်ထောင်စုပြန်ကြားရေးဝင်ကြီးဌာနရဲ့ဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကိုမတ်သိန်ကီထိုက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
။ဆရာတို့ဒီပြန်ကြားရေးဝင်ကြီးဌာနကမောင်တော်ဘူးသီးတော်အတွက်မေယုရေဒီယို FM အစီအစဉ်စတယ်လို့ကြားလို့ပါ။ဆရာအဲ့ဒါသိချင်လို့ပါ။ဟော
ဆရာမကဥစ္စာတော့အစီအစဉ်စတယ်ဆိုတာတဲ့။ဟုတ်ပါစမ်းသပ်ပြီးတော့ကျွန်တော် FM radio လေးကိုစမ်းသပ်ပြီးတော့လွှင့်တာပါခင်ဗျ။ဟိုစီစဉ်တစ်ခုလုံးဟိုလိုမျိုးစတာလို့မဟုတ်ကျွန်တော်ဟိုစမ်းသပ်လွှင့်တဲ့အနေထားပဲရှိပါသေးတ
ယ်။တရားအစိုးရပိုင်းလားဒါမှမဟုတ်ပုဂ္ဂလိကအစီအစဉ်လားဆရာတို့ဌာနလောက်တာလားဆရာ
။အဓိကတော့ကျွန်တော်တို့ကဒီဟိုပါပေါ့နော်။ဟိုကျွန်တော်တို့ဒီလူမှုဝန်ထမ်းကေဇေးတန်လနီယာခြားထားရေးကကျွန်တော်လုပ်နေတဲ့အစီအမံလေးရှိတယ်။နောက်အလုပ်သမားနဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနကနေပြီးတော့ကျွန်တော်လုပ်နေတဲ့အစီအမံလေးရှိတယ်။ဒါလေးကိုကျွန်တော်အဲ့ဒီဒေတာတစ်ပိုင်းမှာရှိတဲ့သူတွေတင်နိုင်မှုတော့ကျွန်တော်လူကကျွန်တော် FM တခုကိုကျွန်တော်ကဒါစမ်းသပ်ပြီးလွှင့်နေသဘောပါခင်ဗျာ။လောက်တာတော့ကျွန်တော်ဒီကြံကြားရေးကကျွန်တော်တို့တာဝန်ယူပြီးတော့ဆောင်ရွက်ပေါက်ဆက်ညီညာရေးဆောင်ရွက်ပေးတာ
။ဆရာအဲ့တော့ဒီလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့အဓိကဦးစားပေးထုတ်လွှင့်မှာပေါ့နော်
။အဓိကတော့အဲ့ဒါပါပဲ။နေမီဖွံ့ဖြိုးတိုးတက်ရေး။နောက်ပြီးတော့ဒီဒေတာမှာရှိရကျွန်တော်လှုပ်ဆောင်နေတဲ့ဥစ္စာတွေကိုအဲ့ဒီမှာရှိတဲ့သူတွေပူပြီးတော့သိရှိနားလည်ပြီးတော့ပူပေါင်းဆောင်ရွက်လာပြီးပေါ့
ဘယ်တော့လောက်ဆရာတို့ဟိုတတ်တံမှာထုတ်လွှင့်နိုင်မယ်လို့ခန့်မှန်းထားပါလေအစီအစဉ်ရှိပါလေအ
ဲ့ဒါကတော့ကျွန်မဟိုလို timeline အနေနဲ့တော့အဲ့လိုအတိအကျပြောဖို့တော့မလွယ်ပါဘူးခင်ဗျာလောထဲမှာတော့ကျွန်တော်တို့ကဒီဟို test run တဘောမျိုးပေါ့နော်ဆိုတော့ကျွန်တော်တင်ပြတယ်လို့စမ်းသပ်ထုတ်လွှင့်တဲ့အနေအထားလေးရှိတယ်အဲ့ဒီပုံမှာမူတည်ပြီးတော့ကျွန်တော်နောက်ဆောင်ရွက်မဲ့ဥစ္စာလေးရဆက်သွားမှာအ
ဲ့တော့စမ်းသပ်ထုတ်လွှင့်နေဆိုတော့အခုနေမြေတွင်းကတော့စပြီးတော့ဖမ်းပြီးတော့နားဆင်နိုင်ပြီပေါ့နော်ဆရာ
အဲ့နားသိနိုင်ပါခင်ဗျာနားသိနိုင်ဆိုကျွန်တော်တို့ကဟိုပါပေါ့စမ်းသပ်ထုတ်လွှင့်တာဖြစ်တဲ့အတွက်ကျွန်တော်တို့အချိန်ကြီးမဟုတ်အချိန်ပိုင်းလေးတွေပေါ့နော်ကျွန်တော်တို့ဒါမျိုးစမ်းစမ်းပြီးလွှင့
်ဘယ်ချိန်နည်းများလွှင့်ပါလဲဆရာ
မနေ့ကျွန်တော်တို့ကဟို၄နာရီစာလေးတွေပေါ့နော်၄နာရီစာဆိုတော့ကျွန်တော် repeat သွားတာပေါ့ဟိုတန်မာပဲတော့ဟိုတနာရီစာစီစဉ်လေးတွေကိုကျွန်တော်ကမနေ့၆နာရီကနေပြီးတော့မနေ့၁၀နာရီညနေ၆နာရီကနေညနေ၁၀နာရီစာစီစဉ်ဒါမျိုးလေးကျွန်တော်ချက်ချင်းလွှင့်ပေးထားပါ
ဟုတ်ကဲ့အခုကတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ခဲ့တာပါ
အခုဆက်လက်ပြီးတော့အိန္ဒိချင်းထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံမှာလာမယ့်ရွေးကောက်ပွဲမတိုင်ခင်ထိုင်းစစ်အစိုးရကနိုင်ငံရေးအရဆေးဆက်ညှိနှိုင်းမှုတစ်ရပ်ကိုလှုပ်ဆောင်လိုက်ပါတယ်။ထိုင်းနိုင်ငံကသဘောထားကွဲနေကြတဲ့ပါတီတွေနဲ့နိုင်ငံရေးအင်အားစုတွေကြားမှာတူညီတဲ့ဘုံရက်တီချက်နဲ့အမြင်တွေကိုစုစည်းပြီးတော့ဒီမိုကရေစီလမ်းပြမြေပုံကိုဖော်ဆောင်နိုင်ဖို့အတွက်ဖြစ်တယ်လို့ထိုင်းထိပ်တန်းတာဝန်ရှိသူတစ်ယောက်ကပြောလိုက်ပါတယ်။ဘန်ကောက်မြို့က VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင
်။ထိုင်းနိုင်ငံမှာ2018ခုနှစ်မှာကျင်းပနိုင်ပွဲရှိတဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်ထိုင်းစစ်ဆိုရကနိုင်ငံရေးဆွေးနွေးညှိနှိုင်းမှုအသစ်တစ်ခုကိုလှုပ်ဆောင်လိုက်ပါတယ်။နိုင်ငံရေးပါတီတွေအချင်းချင်းကြားမှာဆွေးနွေးပြောဆိုမှုတွေကတဆင့်ဒီမိုကရေစီလမ်းပြမြေပုံရှေ့ကိုဆက်လန်းနိုင်ဖို့အခုနောက်ဆုံးကြိုးပမ်းမှုကိုထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Prawat Wongsawan ကဦးဆောင်တာဖြစ်ပါတယ်။အဓိကရည်ရွယ်ချက်ကတော့သဘောထားကွဲနေတဲ့ပါတီတွေကြားမှာနိုင်ငံရေးလူမှုဖွံ့ဖြိုးတိုးတက်ရေးပတ်ဝန်းကျင်ရေးရာနိုင်ငံခြားဆက်ဆံရေးနဲ့လူမှုဆက်သွယ်ရေးရန်ရာတွေနဲ့ပတ်သက်တဲ့ဘုံရက်တီချက်နဲ့အမြင်မျိုးမျိုးကိုစူးစီးသွားဖို့ဖြစ်တယ်လို့ Prawat ကပြောပါတယ်။ထိုင်းစစ်တပ်အနေနဲ့ရသအစိုးရကိုအာဏာကိုချောမွေ့စွာလွှဲပြောင်းပေးနိုင်ဖို့အတွက်ကြိုးပမ်းနေတယ်လို့ Prawat ရဲ့နိုင်ငံရေးအကြံပေးဖြစ်တဲ့ပဏိဒန်ဝါဒနာရောကပြောပါတယ်။တနိုင်ငံလုံးအဆင့်ပြည်ပြင်ပြောင်းလဲရေးတွေရဲ့အစိပ်ပိုင်းတစ်ရက်ဖြစ်တဲ့ဒီအဆီဇင်တစ်ကအဓိကကြတယ်လို့ထိုင်းစစ်တပ်ကရှုမြင်ထားပြီးတော့နိုင်ငံရေးလမ်းပြမြေပုံကိုမြေမြတ်ဆန်းဆန်းအကူအညီပေးနိုင်ဖို့အတွက်ကော်မတီလေးရက်ကိုဖွဲ့စည်းခဲ့ပါတယ်။ထိုင်းဆိုရအနေနဲ့နိုင်ငံရေးသမားတွေရဲ့စိုးရိမ်ချက်တွေကိုနားထောင်ပြီးတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်မှာအဲ့ဒီစိတ်ကူးတွေကိုထည့်သွင်းသွားခြင်းနဲ့လို့ပဏိတန်ဝါဒနာရကောင်ကပြောပါတယ
်။ Some type of public contract could be constructed but we are not going to force anyone.to sign anything if they don't want to.
တချို့များနဲ့သက်ဆိုင်တဲ့သဘောတူစာချုပ်တွေချုပ်ဆိုကြမှာပါ။ဒါပေမဲ့သူတို့ကမလုပ်ချင်ဘူးဆိုရင်တော့ကျွန်တော်တို့ကတင်းကျပ်လုပ်ခိုင်းမှာမဟုတ်ပါဘူး။ငင်းချိုင်းနဲ့ပြန်လည်တင်းမြတ်ရေးကိုဖြစ်လာအောင်တင်းကျပ်လုပ်လို့မရပါဘူး။ထို့တည်းမှုကတော့လာမယ့်ရွေးကောက်ခံသမ္မတအဖော်မှာမူတည်ပါလေ
။စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ဖွဲ့စည်းပုံကနောက်ထပ်လာမယ့်ရွေးကောက်ခံအစိုးရတွေလက်ထက်မှာစစ်တပ်ကိုအာဏာပိုးရှိလာစေမှာဖြစ်ပါလေ။ထိုင်းနိုင်ငံရဲ့ဘရင်သစ်မဟာဝဇီယာလောင်ကောင်းဟာဒီလုပ်ငန်းစဉ်မှာဩဇာတစုံတရာလွှမ်းမိုးနိုင်ခြင်းရှိတယ်လို့အကဲခတ်တွေကတော့ပြောပါတယ်။ဒါ့အပြင်ထိုင်းနိုင်ငံရေးဟာအပြောင်းအလဲတွေဖြစ်လာနိုင်ဖို့ရှိတယ်လို့ချူလာလောင်ကောင်းတက်ကသူကတီတီနန်ပွန်ဆူဒရက်ကစင်ကာပူနိုင်ငံက Straight Time သတင်းစာကိုပြောပါတယ်။ထိုင်းပြည်ဟာအရှေ့မင်းသားဘဝတုန်းကတော့အရင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့တက်ဆင်နဲ့နှီးဆက်သူဖြစ်ပါတယ်။ထိုင်းစစ်တပ်ကဒီမိုကရက်ပါတီကိုထောက်ခံခဲ့ပေမဲ့2006ခုနှစ်ကစတင်ပြီးတော့တက်ဆင်ရဲ့ပွေထိုင်းပါတီကအထွေထွေရွေးကောက်ပွဲအတော်များများကိုအနိုင်ရခဲ့ပါတယ်။ထိုင်းနိုင်ငံရေးမှာအင်ဂျီအနီဝတ်တွေကတက်ဆင်ရဲ့ပွေထိုင်းပါတီကိုထောက်ခံသူတွေဖြစ်ကြပြီးတော့အင်ဂျီအဝဝတ်တွေကတော့မြို့နယ်လူထမ်းစားအများစုပါဝင်တဲ့ဒီမိုကရက်ပါတီကိုထောက်ခံသူတွေဖြစ်ကြပါတယ်။ရေရှည်မှာအောင်မြင်မှုတွေရဖို့အတွက်တရားဥပဒေစိုးမိုးရေးနဲ့စီးပွားရေးအခွင့်အလမ်းတွေကိုမြင့်တင်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီမိုကရက်ပါတီရဲ့ပြောခွင့်ရအာကာနက်ပရုံဖန်ကပြောပါတယ်။
If you can do that, I think in the end, that's what will bring unity back to our society.
တရားဥပဒေစိုးမိုးရေးနဲ့စီးပွားရေးခွင့်လန်းတွေကိုမြင့်တင်ဆောင်ရွက်သွားမယ်ဆိုရင်အဖွဲ့တွေအားလုံးတစ်စပွဲတည်းထိုင်ပြီးဓာတ်ပုံရယုံတက်တဲ့အပေါ်ယံစိစက်ညီနိုင်တာမျိုးမဟုတ်ဘဲနဲ့နောက်ဆုံးမှာကျွန်တော်တို့ရဲ့လူမှုအတိုင်းဝိုင်းကိုစီးလုံးညီညွတ်မှုရအောင်လုပ်ပေးသွားနိုင်မှာပ
ါစစ်တပ်ကကြောတော့နောက်ခံပေးထားတဲ့ဒီအခြေခံဥပဒေကအထက်လွှတ်တော်အမတ်150နဲ့အောက်လွှတ်တော်အမတ်900ထားရှိသွားဖို့ပြောထားပါတယ်ဒီအခြေခံဥပဒေမူကြမ်းကအထက်လွှတ်တော်အနေနဲ့ဝန်ကြီးချုပ်ကိုရွေးချယ်မဲပေးဖို့ခွင့်ပြုထားတာကြောင့်ရွေးကောက်တင်မြှောက်ပြီးတော့တက်လာတာမဟုတ်တဲ့ဆိုးရခေါင်းဆောင်တစ်ယောက်ဖြစ်လာဖို့လမ်းဖွင့်ပေးထားတယ်လို့လည်းဒီမိုကရက်တစ်ပါတီက Crisis Channel ဘန်ကပြောပါတယ
် So that's even if we have a national reconciliation
အခုချိန်မှာနိုင်ငံရေးအရာမျိုးသားပြန်လည်တင်မြှောက်ရေးဖြစ်နေတယ်ဆိုရင်တော့မှလက်ရှိဖွဲ့စည်းပုံကအနာဂတ်မှာကျွန်တော်တို့ကိုပြည်ပခရီတွေရောက်အောင်တွန်းပို့ပေးထားပါတယ
်ထိုင်းနိုင်ငံရဲ့မတည်ငြိမ်တဲ့နိုင်ငံရေးသမိုင်းတစ်လျှောက်မျိုးသားပြန်လည်တင်မြှောက်ရေးအတွက်တောင်းဆိုတာတွေရှိခဲ့ပေမဲ့အာဏာပိုင်တွေကတော့နိုင်ငံရေးအင်အားစုတွေရဲ့အကြံပေးချက်တွေကိုသိပ်ပြီးတော့လက်ခံလို့မရှိပါဘူးခင်ဗျာ
ကိုရရန်နိုင်ပါရှင်မကြခင်မှာတော့တကြားနဲ့ကျမ်းမာရေးအကြောင်းပြောပြမယ်ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်း나이ဝက်မှာနားဆင်ရမှာကတော့
ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်စီဒက်ကေအတာရလို့ခေါ်တဲ့ပရိုတင်းရယ်အစီဒက်လို့ခေါ်တဲ့ဖက်တဲ့အဲ့ဒီမျိုးတွေမှာတချို့
ကတော့တကြားနဲ့ကျန်းမာရေးအန္တရာယ်အကြောင်းဆွေးနွေးပြောဆိုထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။အခုတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်။ဒီကိတင်ပြမယ် EDM အသုံးကတော့
Show your true colors.
ဖြစ်ပါတယ်။စာလုံးပေါင်းက S H O W show ကပြပါ Y O U R your ကသင်ဤ T R U E true ကအစ်စ်မှန် C L O U R S colors ကအယောင်လို့လုံးောက်အသေးပဲရပါတယ်။ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် C O L O R S ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေ။စကပိုက်ခုရဲ့တိုက်ရိုက်အသေးပဲကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်။ဒီသုံးဆင့်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူဘဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင့်တယ်လာတယ်လို့ဆိုပါလေ။တကယ်ကြတော့ပြည်내ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြတ်မှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူဒါမျိုးလုပ်လို့ရှိတဲ့အလေ့အကျင့်ကနေဒီ EDM အသုံးဆင်းသင့်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်လို့ဒီပေးရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေးကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Most people are on their best behavior when dating.But soon after their marriage, they begin to show their true colors.
လူအများစုကရည်စားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်နဲ့ကြပြီးရောမကြဘူး။တကယ့်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Most people are on their best behavior when dating, but soon after their marriage,They begin to show their true colors.
Hansong Tare, a ye chung tayagani, the get the yung man, a chin zuri, polare, suyin, idiom a thunya, belupiomle.
Show your true colors.
Lupiolu yavari, eragaro, digrimine, timpia gere, idiom a thume pipari.
ခုလိုဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါ။ငယ်ရွယ်စဉ်မှာပိုကြိုက်တတ်တဲ့ကြားကိုခန္ဓာကိုယ်မှာလိုရာထက်ပိုစားမိရင်ကျမ်းမာရေးအန္တရာယ်ဖြစ်စေနိုင်တာနဲ့ပတ်သက်ပြီးတော့တင်ပြထားပါရစေ။အထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းထားတာပါရှင်။
โอเคตมารอจีดร.มินซูครับเนี่ย
တကြားနဲ့ပတ်သက်လို့ရှင်အချို့ပေါ့ဆရာနော်လူများကအထူးသဖြင့်ငယ်ရွယ်စဉ်အချိန်တုန်းကအရန်ကိုချက်ခဲ့ကြတာပေါ့ဒီတကြားအချို့စားတာကကောင်းတာတချို့ရှိတော်လဲပဲများသွားလို့ရှင်လွန်သွားလို့ရှင်တော့ဆရာကြီးဒီကျန်းမာရေးပြဿနာတွေတက်နိုင်တယ်လို့နောက်ပိုင်းမှာကျွန်တော်တို့သိလာကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအချို့တက်ရဲ့သဘောသဘာဝနဲ့လွန်သွားလို့ရှင်ပေါ့နော်ဖြစ်နိုင်တယ်ဒီကျန်းမာရေးဆိုးကျိုးတွေကိုစပြီးတော့ရှင်းပြပေးပါလားအ
ဲ့အချို့တက်လို့ခေါ်တဲ့တကြားကတော့အစာအုပ်စုအဓိကအစာအုပ်စုသုံးခုရှိတာပေါ့နော်အဲ့မှာဆိုရင်ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်စီဒက်ကြီးအတာရက်လို့ခေါ်တဲ့ပရိုတင်းရယ်အစီဒက်လို့ခေါ်တဲ့ဖက်တဲ့အဲ့သုံးမျိုးထဲမှာအချို့ဓာတ်ကကျတော့ကက်စီဒက်ကာဘိုဟိုက်ဒရိတ်ထဲမှာပါပါတယ်သူတို့တွေကကိုယ်ခန္ဓာအတွက်တော့လိုအပ်တယ်အထူးသဖြင့်ဘုံနောက်နဲ့ကြောသားတွေအတွက်အဓိကစိုင်းပြီးတဲ့အရာပဲဖြစ်ပါတယ်ဘုံနောက်ကဆိုလို့ရှိရင်တကြားကိုအဓိကထားပြီးအသုံးပြုရတာပေါ့ဒါမျိုးလည်းပဲစံစေးလူမျိုးဆိုလိုမျိုးပဲဒါကြတဲ့လုံးကြွားတဲ့အခါကြလို့ရှိရင်ပိုရှင်ရဲ့တကြားတွေကအတဲရနေပြီးတော့သူအစီတက်ကိုစောင်းပြီးလိုက်ဆိုတဲ့အခါကျတော့အစီစုပုံကောင်ဖြစ်စေတယ်။နောက်ရေရှည်တကြားတက်များတဲ့အခါကြလို့ရှိရင်တကြားတက်နည်းအောင်ဆိုပြီးကိုခန္ဓာကနေပြီးတော့တန်ခရီးအစုခေါ်တဲ့အင်္ဂါစိတ်ပန်းကနေပေါ့အင်ဆူလင်ပုံမှုသွားထုတ်ရတယ်။အဲ့ဒီအင်ဆူလင်ကများများထုတ်ရတာပေါ့ထုတ်တဲ့အခါကြလို့ရှိရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတကြားတက်ကရေရှည်မှာများလာတဲ့အခါတိုင်းစီးကျူသွေးကျူရောဂါတွေဖြစ်နိုင်ပါတယ်။နှလုံးသွေးကြောဖြစ်နေရောဂါတွေဖြစ်နိုင်ပါတိတ်ပြီးတော့တကြတတ်တွေညားတယ်ဆိုလို့ရှိရင်ဦးနှောင်အတွင်းမှာသူက free radical လို့ခေါ်တဲ့အစိတ်တောက်ဖြစ်စေတဲ့ဓာတ်ပစ္စည်းတွေစုပေါင်းစေပါတယ်တက်တာကြလို့ရှိရင်မှန်ရည်ပြည့်ချင်းရင်တော့တစ်ခုမြင်နေနိုင်တဲ့စွန့်ရည်ချမ်းစင်တာစိတ်ချင်းချုံနိုင်မှုကိုဖြစ်စီယူရင်းစေတာအဲ့ဒါတွေကိုဖြစ်စေတတ်ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောရှိသေးလားဆရာဒီတကြတတ်လွန်ကဲစွာသုံးဆွဲမိတဲ့အတွက
်ဒီကိုယ်နေတဲ့တကြားတွေဟာဝမ်ပိုက်မှာဆူတဲ့အခါကျတော့ဘိုက်ရွှဲလာတာပေါ့နော်အဲ့ဒီဘိုက်ရွှဲလာပြီးတဲ့အခါကျတော့အဲ့ဒီအထိတဘိုက်ရွှဲတဲ့ဂျူရီယာဆိုလို့ရှိရင်နှလုံးသွေးကြောချင်းရောဂါနဲ့ဆက်ဆက်ဆက်ပြောတာရှိတယ်နောက်တစ်ခုကအသားအောက်မှာတကြားတွေသွားပြီးစုပုံတယ်စုပုံတဲ့အခါကျလို့ရှိရင်ဒီအရေးကြီးကြားပြည့်အသက်အရွယ်ကြီးရင်လာတဲ့အသားကြီးဖြစ်စေတာပေါ့အသားကြီးဖြစ်ပြီးလွယ်တယ်နောက်တစ်ခုကကျွတ်သားမှာဆိုလို့ရှိရင်တော့တကြားတက်ကိုတော့အဓိကသုံးတာပဲအဲတော့ခုနလိုမျိုးပဲသူအသုံးငှားလာတဲ့အခါကျလို့ရှိရင် free radical တွေထွက်လာမယ်ထွက်လာတဲ့အခါကျရင်သွေးသားကိုလည်းအနည်းငယ်ထိခိုက်ကျစီးမှုတွေတော့ဖြစ်နေတယ
်ဟုတ်ကဲ့ဆရာနောက်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ခုနကဒီမှတ်ဉာဏ်ကြတာအပြင်ပေါ့နော်တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်နေတာရောရှိသေးလား
ရှိပါတယ်အဲ့တကြားသာသုံးလိုက်တဲ့ဆိုလို့ရှိရင်သူနောက်ဆုံးသူ့ဒီပနာလောက်ထားတာတွေရပါနော်တခြားခါလည်းပဲတော့ဆယ်လန်းတဲ့အနိတင်ရှိတယ်ဆိုပြီးတော့လည်းပဲပြစ်ချတာ။ဘာကြောင့်လဲဆိုတဲ့အခါကျတော့စိတ်တကြားတက်ညံ့စားလို့ရှိရင်ဘာဆက်လာလဲဆိုတော့ခုနောင်ကျင်းမှာဟိုစိတ်ကိုမြင်တက်စေတဲ့စီလိုတော်နေလို့ခေါ်တဲ့ဓာတ်ထွက်လာ။အဲ့ဒီဓာတ်ကလူစိတ်ကိုမြင်စေတဲ့အခါကျတော့ဆွလန်းမှုဖြစ်စေတာပေါ့။နောက်တစ်ခုကဒိုပမင်းလို့ခေါ်တဲ့ဓာတ်ထူပါလာ။အဲ့ဒီဒိုပမင်းကကျတော့အချို့ထပ်ပြီးတော့စားသုံးဒိုစိတ်ဖြစ်အောင်တဆုံးစောပေးတာပေါ့။အဲ့ခါကျတော့အဲ့စိတ်ဖြီးပြီးတဲ့သူတူကအချို့တက်တကြားတက်ကိုစာတုံးပြရတဲ့ပြန်နဲ့ဆက်ဆက်စာတုံးလူစီဖြစ်ပေါ်လာပြီးတော့သိမထင်းတဲ့လူပဲနဲ့စာတုံးလိုက်အခါကြလို့ရှိရင်ကိုခန္ဓာလေးတင်ပို့ပြီးတက်တာတည်းတွေ့ရှိနိုင်ပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆိုးကျိုးတွေများတာပေါ့ဆရာနော်လွန်သွားလို့ရှိရင်အဲ့တော့ဒီနေရာမှာအဆိုးဆုံးဆရာစပြောခဲ့တယ်ခုနကဒီအဝလွန်ခြင်းပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဆရာကြီးဒီအသေးစိတ်လေးနည်းနည်းဖြစ်ပုံဖြစ်နေလေးရှင်းပြပေးလို့ရမလား
ကိုခန္ဓာအတွက်ကလိုအပ်တဲ့ကျိုးတဲ့ဒါတဝင်သွားတဲ့အခါကျလို့ရှင်သူ့ကိုခန္ဓာသုံးပြရတယ်အဓိကတော့ပြက်သားဒီမှာရေအသေးမှရေပါဖြစ်ဖြစ်ပြတာပေါ့အဲ့တော့ကိုလည်းလှုပ်ရှားမှုတွေလုပ်မယ်ဆိုလို့ရှင်ဆုတ်ရှားသွားလာမှုတွေလုပ်မယ်ဆိုရင်တော့ဒါတကတော့လောင်ကျုံပြီးတော့ပြက်စီးသွားတာဒါပေမဲ့လို့လည်းပဲအဲ့လိုမျိုးအချိုးသားတာများတယ်သူတပြင်အချိုးရည်တွေတောက်တာများတယ်ဟုတ်ဟိုအဆစ်အချိုးရည်တွေအဲ့ထက်မှဆိုလို့ရှင်လည်းတော့သာမန်ဒါတအစနေရာလောက်ပို့ပြီးတော့ချိုးစီတဲ့ဆက်ပစ္စည်းတွေပါတာပေါ့အဲ့လိုမျိုးငါစာတုံးမိမယ်ဒါမျိုးကိုလည်းလှုပ်ရှားမှုတွေနည်းမယ်ဆိုလို့ရှိရင်အေကူနေတဲ့ကြကြားတွေကအသင်းအနေပြီးတဲ့အခါကျတော့အစီတက်ကိုသူကကြောင်းပြီးအဲ့ဒီအစီတရားအသင်းကနေကြောင်းပြီးသွားတဲ့အခါကျသွေးသေးကိုရောက်သွားသွေးကိုလွှတ်လိုက်ပြီးတဲ့အခါကျလို့ရှိရင်သွန်နေပေါ်ကိုခန္ဓာနှံ့သွားတဲ့အတွက်ကြောင့်ရေစီလာကကျွန်တော်သွေးကြောတွေမှာဟိုတန်ပိုက်လုံးတွေမှာတန်ကြီးတက်တယ်လို့ပေါ့အစီကျိုးတွေတက်ပြီးတဲ့အခါကျရင်သွေးကြောကျင်းတဲ့ရောဂါတွေဖြစ်စေတယ်။အမှနှလုံးကိုသွားတဲ့သွေးကြောကိုမှပိတ်ဆို့တယ်ပြလို့ရှိရင်နှလုံးသွေးကြောကျင်းတဲ့ရောဂါနှလုံးသွက်သား ပြေးသွားနိုင်တဲ့ယောဂါပေါ့နော်အားအသက်လို့ခေါ်တဲ့ခလုံးယောဂါဖြစ်နိုင်တယ်ပြီးတဲ့အခါကျလို့ရှိရင်တခြားခြေတို့လက်တို့တွားတဲ့ကြိုးကြော်တွေပိတ်တယ်ဆိုလို့ရှိရင်လည်းခြေလက်ပုတ်တာတို့အုံနောက်ကိုတွားတဲ့ကြိုးကြော်ပိတ်တယ်ဆိုလို့ရှိရင်လည်းဈေးဖြန်းတာတို့ကြောက်ကကိုတွားတဲ့ကြိုးကြော်တွေပိတ်တယ်ဆိုလို့ရှိရင်လည်းကြောက်ကပျက်စီးတာတို့နောက်ပြက်ကသွေးဖြာကိုတက်စီတဲ့ hypertension လို့ခေါ်တဲ့ပြူလိုယောဂါဖြစ်စီတာတို့အဲ့လိုမျိုးတွေအစီအစံများစီပြီးတော့ဖြစ်စီပါဒီကကြလို့ရှိရင်ဒီ one type offer မှာလည်းအစီအစဉ်တွေစုပုံပြီးတဲ့အခါကြလို့ရှိရင်လည်းပိုက်ဆွဲလာတာပေါ့အဲ့ဒီအစီစုပုံပုံရတဲ့လူတွေဟာဒီခုနပြောတဲ့နှလုံးတိုးတိုးချင်းတဲ့ယောဂလေးဖြတ်တဲ့ယောဂအဲ့လိုမျိုးတွေဖြစ်ဖို့လားလားပုံများပါ
ဟုတ်ကဲ့ဆရာတော့အခုလိုဒုက္ခမရအောင်ပေါ့နော်လွန်ကျွမသွားအောင်တရားပေါ့နော်ဘလောက်ပမာဏအထိကကျွန်တော်တို့ဒီခန္ဓာကိုယ်ကနေလိုအပ်တဲ့အနေအထားဖြစ်လဲအဲ့ဒီချက်ကြော်ပြီးတော့မစားသုံးသင့်ဘူးလေပေါ့ဆရာနော
်အမေရိကန်နှလုံးယောဂကုသမှုဆိုင်ရာအဖွဲ့ကြီးကသတ်မှတ်ပေးထားတာကတော့ဒီနေ့တာအများဆုံးစားနိုင်တဲ့တရားပမာဏကိုအမျိုးသားတူအတွက်ဆိုလို့ရှိရင်36ဂရမ်အမျိုးသမီးတူအတွက်ဆို20ဂရမ်ဆိုသတ်မှတ်ထားပါတယ်အဲ့ဒီပုံပြီးစားရင်တော့ခုနကျန်းမာရေးပြဿနာတွေဖြစ်စေနိုင်တယ်လို့ဆိုပါအဲ့တော့ခမဲဒီပမာဏကိုပြောရမယ်ဆိုလို့ရှိရင်သုံးသိပေါ့အဲ့ဒီလက်ဖက်ရည်စုံသုံးအောင်ဆိုလို့ရှိရင်တရားပမာဏ4ဂရမ်ပါတယ်အမျိုးသားတူအတွက်ဆိုလို့ရှိရင်36ဂရမ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်စွန့်တဲ့တနည်းတနည်းပို့မစားသင့်ဘူးအမျိုးသမီးဆိုလို့ရှိရင်တော့ငါးစွန့်တဲ့ပို့ပြီးတော့မစားသုံးသင့်ဘူးဆိုပြီးတော့သတ်မှတ်ကြရန်ထားပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကျမတို့ VOE မြန်မာပိုင်းရဲ့ internet website ဖြစ်တဲ့burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်ချင်တာဒါမှမဟုတ်ဝေဖန်အကြံပေးချင်တာတွေရှိမယ်ဆိုရင်တော့ burmese@voanews.com အီးမေးလ်ကိုစာရေးသားပေးပို့နိုင်ပါရရှင်။မြန်မာပြည်ပေးစာကဏ္ဍမှာသရရှင်တွေရဲ့ပေးစာတွေကိုဖော်ပြနေပါရယ်။အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ BNY ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းရခိုင်လက်နက်ကင်အဖွဲ့အစည်းတွေအခြေချလှုပ်ရှားမှုတွေကိုလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်ကကချင်စစ်ပြေးဒုက္ခသည်တွေရာသီဥတုဒဏ်ကြောင့်အမိုးအကာနဲ့အနှွေးထည်တွေအရေးပေါ်လိုအပ်နေတဲ့ဆိုတာနဲ့ကချင်ပြည်နယ်မြစ်ကြနားမြို့မှာနိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဥဆောင်ကျင်းပတဲ့အေယာဝတီမြစ်ဝမ်းဒေသပတ်ပေါင်းစုံစမ်းစစ်ခြင်းဆိုင်ရာအလို့ရုံဆွေးနွေးပွဲကိုမြစ်စုံဒေသခံတွေကန့်ကွက်ခဲ့ကြတဲ့အကြောင်းအရာတွေကိုကြားကြားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်နဲ့နှက်ကန်အဖွဲ့စည်းတွေအနေနဲ့ချင်းပြည်နယ်ပလဝါမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကဇန်နဝါရီလ28ရက်နေ့ကထပ်မံတောင်းဆိုလိုက်ပါတယ် CNF ဗဟိုဌာနချုပ်ဝီတိုရီယာစခန်းမှာယခုလ20ရက်နေ့ကနေ25ရက်နေ့အထိကျင်းပပြုလုပ်တဲ့ချင်းအမျိုးသားတပ်ဦးစတမအကြိမ်ညီလာခံသက်တမ်းဒုတိယအကြိမ်ဗဟိုကော်မတီအစည်းအဝေးအပြီးမှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်နဲ့အိန္ဒိယမြန်မာနယ်စပ်အနီးတစ်ဝိုက်ဟာလက်နက်ကင်တွေဖြစ်ကြတဲ့ရခိုင်တပ်မတော် AA နဲ့ရခိုင်လူမျိုးရေးတပ်မတော် ALA တို့ခြေကုပ်ယူလှုပ်ရှားတဲ့နေရာဖြစ်ပြီးမြမတပ်မတော်နဲ့ရခိုင်တပ်မတော်တပ်ဖွဲ့တို့ပလဝမြို့နယ်အတွင်းမကြာခဏဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပလဝမြို့နယ်ပြင်စိုးကျေးရွာကဒေသခံချင်းပြည်သူ390နီးပါးခန့်စစ်ဘေးတိမ်းရှောင်ခဲ့ရပြီးယနေ့ချိန်အထိနေရပ်မပြတ်နိုင်ကြသေးပါဘူး
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာတိုက်ပွဲကြောင့်ထွက်ပြေးသိမ်းရှောင်နေကြတဲ့ကချင်စစ်ပြေးဒုက္ခသည်တွေမှာစောင်းရသည့်အေးလွန်ကဲမှုကြောင့်အမိုးကာနဲ့နှွေးထည်တွေအရေးပေါ်လိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ် မကြာသေးခင်ကတိုက်ပွဲကြောင့်ထပ်မံထွက်ပြေးနေရတဲ့ဆိုင်းအောင်စခန်းနဲ့ခေါင်းချောင်းဒုက္ခတဲ့စခန်းတစ်မှာရုပ်တရက်ပြောင်းရွှေ့လာတာဖြစ်လို့ခြုံဆောင်တွေအမိုးကာတွေအနှွေးထွေသုံးဆောင်တွေကဆလိုအပ်နေတယ်လို့ဒုက္ခတဲ့တွေကပြောပါတယ်။နနေ့ပိုင်းနဲ့ညနေပိုင်းမှာရေခဲတဲ့ထိအေးဆက်တာကြောင့်စစ်ပြေးဒုက္ခတဲ့ကလေးတွေနဲ့တက်ကြီးရွယ်ဦးတွေအတွက်ကြမ်းမှရေးချင်နေထိခိုက်လာနေတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်။ဆိုင်းအောင်စစ်ပြေးဒုက္ခတဲ့တချို့ကတော့ကချင်လွတ်လပ်ရေးဖွဲ့ KIO ထိန်းချုပ်ရနိုင်မြေလိုင်းစာပါကြောင်ပုံဘက်ကနေဝိုင်းမော်မြို့စစ်ဆောင်စခန်းကိုပြောင်းရွှေ့လာသူတွေလည်းရှိနေပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုတ်ကိုဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံဒုတိယအကြိမ်မှာရှမ်းအမျိုးသားတွေနိုင်ငံရေးပုံသဘောတူညီချက်တစ်ခုနဲ့တသွေးတသန်နဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းပြည်ညီညွတ်ရေးကော်မတီကကိုယ်စားလှယ်300ကျော်ဟာအုပ်စု15စုခွဲပြီးရှမ်းပြည်နယ်မြို့နယ်45မြို့မှာရှမ်းလူထုသဘောထားကောက်ယူရေးကွင်းစင်တွေ့ဆုံမှတ်တမ်းပြုစုနေကြပါတယ်ရှမ်းပြည်တောင်ပိုင်းကို9ဖွဲ့မြောက်ပိုင်းကို3ဖွဲ့အရှေ့ပိုင်း2ဖွဲ့တို့အပြင်စကိုင်းတိုင်းဟုံမလင်းကချင်ပြည်နယ်မိုးညင်းမြို့မန္တလေးတိုင်းမန္တလေးမြို့နဲ့ကယားပြည်နယ်လွယ်ကော်မြို့တို့ကိုတစ်ဖွဲ့စီစေလွတ်ပြီးဒေသခံရှမ်းလူထုနဲ့တွေ့ဆုံနေကြတယ်လို့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီပြောခွင့်ရဆိုင်းလိပ်ကပြောပါတယ်။သက်ဆိုင်ရာအဖွဲ့အသီးသီးကနေရှမ်းအမျိုးသားတို့ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးရင်းမြစ်တဘာဝတည်ရန်ဇာတဆိုင်ရာလိုအပ်ချက်တွေကိုမှတ်တမ်းကောက်ယူပြီးဖေဖော်ဝါရီလလလယ်ပိုင်းမှာကျင်းပမယ့်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြဆွေးနွေးသွားမှာဖြစ်ပါတယ
်။နေရမပြန်ရဲသေးတဲ့ကရင်ပြည်နယ်မြန်ကြီးငူစစ်ပြေးဆောင်စခန်းကမေရဝေါ်စစ်ပြေးဆောင်9500ကျော်အတွက်လက်ရှိအချိန်မှာအရေးပေါ်စားတောက်ဖို့ရိတ်ခါတွေလိုအပ်နေစေဖြစ်တယ်လို့စစ်ပြေးဆောင်ဒုက္ခတဲ့စခန်းတာဝန်ရှိသူတွေကပြောပါတယ်။စစ်ပြေးဆောင်တွေအတွက်တရက်ကိုစံသိန်း20ကျော်ကုန်နေပြီ။တိုင်ခမ်းအကူအညီပေးတဲ့ဖွဲ့စည်းနဲ့အလှူရှင်တွေမရှိတော့တဲ့အတွက်စခန်းတွင်စာနာရိတ်ခါဆက်လက်လည်ပတ်ဖို့စိုးရိမ်နေရတယ်လို့စခန်းတာဝန်ရှိသူသူဖြစ်တဲ့စောထွန်းကပြောပါရတယ်။အဲ့ဒီစစ်ပြေးဆောင်တွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကကရင်ပြည်နယ်နယ်ကြားစောက်တပ်နဲ့တိုးတက်သောဗုဒ္ဓဘာသာကရင်တပ်မတော် TKP တို့ကြားမဲရဝဒေတာတွင်ပြစ်ခတ်မှုကြောင့်မြန်ကြီးငူစခန်းမှာလာရောက်ခိုးလုံနေတာလည်းဖြစ်ပါတယ်။
လာမယ့်ဧပြီလတရက်နေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရအတွက်ဝင်ရောက်ရှင်ပြိုင်ဖို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်အမ်းမြို့နယ်မှာမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒေါက်တာအေးမောင်ဟာအမ်းမြို့နယ်တက်တောင်လုံနဲ့ယူဆတဲ့ကျေးရွာတွေကိုတွားရောက်ပြီးမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေတယ်လို့စည်းရုံးရေးခရီးမှာလိုက်ပါနေသူတွေကပြောပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာအမ်းမဲဆန္ဒနေမြေကအနိုင်ရသွားတဲ့ပြည်ခိုင်ဖြိုးပါတီကဦးသိန်းဆွေဟာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးအဖြစ်ခန့်အပ်ခံခဲ့ရတဲ့အတွက်သူ့နေရာလစ်လပ်နေတာဖြစ်ပါတယ်။အခုလာမယ့်ကြားဖြတ်ရွေးကောက်ပွဲမှာအမ်းမြို့နယ်မှာရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစော်ဝင်းမင်းကြက်ခိုင်ဖွံ့ဖြိုးရေးပါတီကဦးတောင်အေးနဲ့တတိပုဂ္ဂလတဦးအပါအဝင်စုစုပေါင်း၄ဦးရှင်ပြိုင်ကြမှာဖြစ်ပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြစ်ကျနားမြို့မှာရှိတဲ့ Palm Spring Hotel မှာကမ္ဘာပံရဲ့ဌာနခွဲဖြစ်တဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဦးဆောင်ကျင်းပတဲ့အေယာရီမြဝန်ဒေတာဘတ်စုံပါဝင်ပတ်သက်သူများရဲ့စမ်းစစ်ခြင်းဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုဇန်နဝါရီလ31ရက်နေ့မှာအေယာရီမြစုံဒေတာခံတွေကကန့်ကွက်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရေကာတာစီမံကိန်းတွေဟာဒေတာခံတွေအတွက်အကျိုးမရှိဘူးလို့လည်းဆိုပါတယ်။အမီရဲ့စူးစီးချက်ကိုနမ်ဟ ோம் ကလည်းအခုလိုတင်ဆက်ထားပါတယ
်။အေယာဝတီမြစုံရေကာတာတိဆောက်ရေးအလုပ်ရုံဆွေးနွေးပွဲကိုကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ရတဲ့အကြောင်းကိုတော့ဆန္ဒထုတ်ဖော်ပွဲဦးဆောင်သူအောင်မြင်သာဂျေးရွာမှတော်ကြခွန်ကအခုလိုပြောပါတယ်
အခု IFC ကပေါ့နော်ရေကာတာလို့ဖို့တိုက်တွန်းနေတယ်သူအစည်းအဝေးတွေလုပ်နေတယ်နော်အဲ့တော့ကျမတို့ဒေတာခံတွေကအဲဒါကိုစိတ်ကူပေါ့နော်ရေကာတာလုံမှာကိုဆိုရင်နော်ဒီကျမတို့ဒေတာခံတွေလည်းအခုဆိုရင်ဒီစုံလုံးဝရေကာတာကိုကန့်ကွက်ပါတယ်လို့
မြစ်စုံရေကာတာစီမံကိန်းကြောင့်2010ခုနှစ်ကနေ2012ခုနှစ်အတွင်းပြောင်းရွှေ့ခံရတဲ့ဂျေးရွာပေါင်း10ရွာခန့်ရှိပြီးရွာသား4000ကျော်ကိုအောင်မြင်သာရွာမှာပြောင်းရွှေ့ထားခဲ့ပေမဲ့နေထိုင်စားသောက်ရေးမှအခက်အခဲတွေရှိနေတယ်လို့ဒေတာခန်တွေကဆိုပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးဒေတာခန်တွေစစ်ဘေးရှောင်နေရချိန်မှာအခုလိုဖွံ့ဖြိုးရေးစီမံကိန်းတွေမလုပ်သင့်တော့ဘူးလို့မြန်မာနိုင်ငံမြစ်ချောင်းမြတ်ကွန်ရက် BRN အဖွဲ့ဝင်ဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အထွတ်ထွေအသွင်းရေးမှူးကိုစတီဗန်နော်အောင်ကပြောပြပါတယ်
အခုဒီလိုမျိုးနိုင်ငံချင်းမတည်မငြိမ်ဖြစ်တဲ့အချိန်မှာစီးပွားရေးကိုရှေ့ရှုတဲ့ဖွံ့ဖြိုးရေးစီမံကိန်းပေါ့နော် DRD ဦးစားပေးမှလှုပ်ဆောင်တဲ့အဲဒီဟာတော့အခုချိန်မှာတည်းကဒီအချိန်မဟုတ်ဘူးဆိုတဲ့အနေနဲ့ကျွန်တော်တို့ကကန့်ကွက်ခြင်းဖြစ်တယ
်။ရေကာတာစီမံကိန်းတွေတည်ရှိတဲ့နေရာဒေသတွေဟာအယံဝတီမြစ်ဖြားပိုင်းနဲ့တန်လွင်မြစ်ရိုးတလျှောက်ရှိတိုင်းရင်းသားတွေနေထိုင်ရာဒေသတွေထဲမှာဒါတည်ရှိတာဖြစ်ပြီးတိုင်းရင်းသားဒေသတွေအတွက်အကျိုးအမြတ်မရှိဘူးလို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက် SSN မှပြောရေးဆိုခွင့်ရှိသူဇိုက်ခဲဆန်ကပြောပါတယ
်။နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကသူကရေကာတာလာဆောက်ဖို့ရှင်းကပ်တဲ့ဟာပဲဖြစ်တာပေါ့နော်။အတိကအချက်ကတော့ရလာတဲ့လက်စစ်တအားကိုသူကအပြင်နိုင်ငံခြားကိုရောင်းချပြီးတော့မှသူကအဲ့အနေရလာမဲ့အမြတ်ငွေတွေကိုပဲသူကယူမှဖြစ်ပြီပေါ့နော်ကျွန်တော်တို့အတွက်လုံးဝအကျိုးအမြတ်မရှိဘူး
မြေဆောင်ရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိခဲ့တာကြောင့်2011ခုနှစ်မှာရာရီရပ်ဆိုင်ထားခဲ့ပြီး NLD အစိုးရတည်တက်လာပြီးတဲ့နောက်မှာတော့အစိုးရကနေအယဝတီမြေဆောင်ဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်
ဆက်ပြီးတော့2015ခုနှစ်တုန်းကတဘာဝဘေးဒဏ်ခံခဲ့ကြရတဲ့ဟာခမျိုးကဒေသခံတွေအတွက်မြေနေရာချပေးထားတဲ့နေရာတစ်မှာလာမယ့်မတ်လကုန်အထိမပြောင်းရွှေ့ကြဘူးဆိုရင်ပေးထားတဲ့မြေနေရာတွေကိုပြန်သိမ်းမယ်လို့ချင်းပြည်နယ်အစိုးရကပြောဆိုလိုက်ပါတယ်။အကြောင်းဆိုရောကိုစလိုင်းရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါရရှင
်။2015ခုနှစ်တွင်ဟာခမျိုးတဘာဝဘေးဒဏ်ချရောက်ခဲ့စဉ်ကနေအိမ်ပျက်စီးသွားကြတဲ့အိမ်ထောင်စု88စုအတွက်အိမ်မြေနေရာချထားပေးပေမဲ့အများစုကတော့ယနေ့အချိန်ထိမပြောင်းရွှေ့ကြသေးတဲ့အခြေအနေမှာရှိနေပါတယ်။လာမယ့်မလကုန်ထိမပြောင်းရွှေ့ဘူးဆိုရင်ချပေးထားတဲ့မြေနေရာတွေကိုပြန်လည်သိမ်းဆည်းသွားမယ်လို့ချင်းပြည်နယ်အစိုးရစီပင်ဝန်ကြီးဆလိုင်းအိုက်ဆိုက်ခင်ကသတိပေးပြောဆိုခဲ့ပါတယ်။
နေရာမရှိဘူးဆိုပြောတော့ကျွန်တော်ချပီးတယ်ဒီအောက်တိုဘာကလေးကကျွန်တော်ချပီးတာ6လမှ7မိနစ်ရင်ကျွန်တော်ကတင်းတော့ဒီတိုင်းဆက်ထားရင်ညီကတာဖြစ်တော့သူတို့လွဲပြောင်းတာလို့ပါတို့ညာတို့ဟိုမဟုတ်တာတွေဖြစ်လာနိုင်တယ်လေမတမာတာတွေဖြစ်နိုင်တယ
်ပြည်နယ်ဆိုရအနေနဲ့မြေနေရာတာချထားပေးပြီးနေအိမ်ဆောက်လုပ်ဖို့အတွက်ကုညီပပို့မှုတွေမရှိတာကြောင့်ငွေကြေးမတတ်နိုင်တဲ့သူတွေကတော့အခုချိန်ထိမပြောင်းရွှေ့နိုင်တာဖြစ်တယ်လို့ဟာခသေတာခန်တို့ကပြောပါတယ
်ဝင်မရှိနိုင်တဲ့လူတွေလည်းရှိသေးတာပေါ့ငွေမရှိတာကြောင့်ဆောက်နိုင်တာဒီကတော့
လက်ရှိမှာတော့အစိုးရကချပေးထားတဲ့မြေနေရာမှာကိုနီးကိုဟာနဲ့အခုချိန်ထိအိမ်ထောင်စု21စုသာပြောင်းရွှေ့နိုင်သေးပြီးရန်ရှိတဲ့အိမ်ထောင်စု58စုကတော့ပြောင်းရွှေ့နိုင်ခြင်းမရှိသေးပါဘူးပြောင်းရွှေ့ရမဲ့သူတွေတွင်နဲ့ကိုဘာသာကိုအိမ်ဆောက်ရမှာဖြစ်ပြီးတကယ်လို့မဆောက်နိုင်ဘူးဆိုရင်အစိုးရမဟုတ်တဲ့ဖွဲ့စည်းတွေလူမှုကယ်ဆယ်ရေးဖွဲ့တွေကဝိုင်းဝန်းကူညီပေးမှာဖြစ်တယ်လို့ဝန်ကြီးဆလိုက်အိုက်ဆက်ခင်ကပြောပါတယ်အစိုးရအနေနဲ့မြေကွက်ချပေးရုံနဲ့ဒုက္ခသည်တွေအိမ်ဆောက်ဖို့ဟာခက်ခဲတဲ့အခြေအနေမှာရှိနေမယ်လို့ဟာခမျိုးခြေဆိုင်ချင်းလန်ဘုတ်အက်ဒီတာဆလိုက်ဟွန်လေးကပြောပါတယ
်သူတို့အိမ်မြေကွက်ပေးရုံနဲ့လုံလုံးလေးလို့အစိုးရတွေကထင်တယ်ဆိုတော့အစိုးရတွေကအဲလုံအပန်းနေပြီလို့ကျွန်တော်ထင်ပါတယ
်ဂျန်ရှိနေသေးတဲ့အိမ်အောင်စု58စုတို့ဟာမလမကုန်ခင်မှာကိုဘာရာကိုအိမ်ဆောက်ပြီးပြောင်းရွှေ့နိုင်မလားတကယ်လို့မပြောင်းရွှေ့နိုင်ဘူးဆိုရင်ပြည်နယ်အစိုးရကတော့ပါရီဆက်လုပ်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့လဲဆလိုင်းဟောလေးကပြောပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းအမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တောရရှင်များခင်ဗျာအီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့တိတာထင်ရှားတဲ့တိုးတက်မှုဖြစ်စဉ်တရားဖြစ်မူဆိုးမျိုးရဲ့အရှိတ်ချမ်းကို IS Islamic စစ်သွေးရာတွေလက်ကနေလွတ်မြောက်ခဲ့ပြီဖြစ်ကြောင်းကြေညာနိုင်ခဲ့ပါတယ်။ ISIL စစ်သွေးကြွအစွန်းရောက်တွေကိုချေမှုန်းတက်ခတ်နေတဲ့နိုင်ငံတကာညွန့်မောင်းအဖွဲ့ကြီးရဲ့ American နိုင်ငံဆိုင်ရာအထူးတန်တမန် Barack McGregor ကအီရတ်တပ်ဖွဲ့တွေရဲ့စွမ်းဆောင်နိုင်မှုပေါ်မှာချီးကျူးထောပနာပြုခဲ့ပါတယ်။မူဆိုးမျိုးမှာဆက်လက်တက်ခတ်နေစေဖြစ်ပေမဲ့အကြမ်းဖက်သမားတွေဟာဆုတ်ခွာနေကြပြီးလူလူကြီးကအီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့ဘက်မှရှိနေပြီလို့မက်ကူရက်ကမှတ်ချက်ပြုပါတယ်ဒီလိုလှုပ်ဆောင်နေတဲ့လမ်းကြောင်းပေါ်မှာအရေးပါတဲ့အဆင့်တစ်ခုကတော့တချိန်ကအရှေ့လေပိုင်းဒေသမှာအဆင့်မြင့်တင်ကြားပို့ချမှုပေးနေတဲ့အဖွဲ့အစည်းကြီးတွေကတစ်ခုဖြစ်တဲ့မူဆိုးတက္ကသိုလ်လွတ်မြောက်ရေးပဲဖြစ်ပါတယ်မူဆိုးတက္ကသိုလ်ဟာ2014ခုနှစ်အတွင်း အိုက်ဇဲရီလက်ထက်ကိုကြားရောက်သွားခဲ့ရတာပါ။အိုက်ဇဲရီလက်ကတက္ကသိုလ်လွတ်မြောက်အောင်စွမ်းဆောင်နိုင်ခဲ့တာဟာအကြောင်းများစွာတွေကအဓိကကြားတဲ့အချက်တစ်ခုဖြစ်တဲ့အကြောင်းစစ်စင်ရေးအစီအစဉ်ရဲ့ပြောခွင့်ရသူအမေရိကန်လေတပ်ဗိုလ်မှူးကြီးဂျွန်ဒေါရင်းကဘက်ဂရက်မြို့မှာပြောကြားခဲ့ပါတယ်။အကြောင်းကတော့ဒါဟာတမန်ဝင်ပညာရေးအတိုက်မြုံတစ်ခုဖြစ်တယ်။မူဆိုးဒေတာကနေအတွက်ကြီးမားတဲ့ယဉ်ကျေးမှုအစဉ်လာတစ်ခုဖြစ်တယ်။အိုက်ဇဲရီအပြင်းထန်တိုက်ခိုက်ရယူသိမ့်ပိုက်ထားတာကနေပြန်ပြီးတော့ရရှိအောင်ကြိုးပမ်းရတာဖြစ်တယ်။အကြမ်းဖက်တမားတွေရဲ့စစ်စင်ရေးတွေနဲ့သူတည်တနာပြုလို့ရအခြေစိုက်စခန်းကြီးတစ်ခုဖြစ်တယ်လို့ပြောကြခဲ့ပါတယ်။တက္ကသိုလ်ကြီးကိုတက်ခိုက်တင်းယူခဲ့တဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေဟာပရဘုံအတွင်းမှာတက်ခွဲကနေအလို့ယုံနေရန်သူတွေရဲ့လက်နက်ထုတ်လုပ်တဲ့ဆယံတရားတွေနဲ့ပစ္စည်းကရိယာတွေတွေ့ရှိခဲ့ရတာကြောင့်ဒီတက္ကသိုလ်ပရဘုံဟာအရေးပါတဲ့စစ်စင်ရေးအတွက်ကုတ်ကဲတဲ့နေရာတစ်ခုဖြစ်တယ်လို့ဗိုလ်မှူးကြီးဒေါ်ရီယန်ကပြောဆိုပါတယ်။တက္ကသိုလ်အတွင်းမှာသူတို့ရဲ့တက်ခိုက်ရေးတမားတွေကိုလေ့ကျင့်ပေးခဲ့တဲ့ဆိုတဲ့အထောက်အထားတွေတွေ့ခဲ့ရပါတယ်။အိုက်ဇဲအကြမ်းဖက်တမားတွေဟာဖောက်ခွဲရေးမိုင်းတွေတက်ဆင်ထားခဲ့သလိုတချို့အဆောက်အုံတွေကိုလည်းမီးတင်ရှို့ခဲ့ကြတယ်လို့သူကပြောပါတယ်။အခုတော့တက္ကသိုလ်ပရဘုံကြီးပေါ်မှာအီရတ်အလန်ဒေါ်ဖလင့်ထူထားပါပြီ။ဒါဟာအိုက်ဇဲရီကြာရှုံးတဲ့တင်ကိတာဖြစ်ပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေဟာအမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန့်ပေါင်းတပ်တွေနဲ့အတူမူဆိုးမျိုးရဲ့အနောက်ဘက်ခြမ်းလွတ်မြောက်ရေးအတွက်ဆက်လက်ပြီးတော့စစ်ဆင်နေပါပြီ။ဒီရက်ဟာလူဦးရေတိတ်တီးထူထပ်တဲ့ရက်ဖြစ်ပါတယ်။မူဆိုးမျိုးအနောက်ချမ်းလွတ်မြောက်ရေးဟာအီရတ်လုံခြုံရေးတပ်ဖွဲ့တွေအတွက်အန္တရာယ်များသလိုညှိဝေဝဲကောင်းပြီးတော့လုတ်ကန်ရတဲ့နေရာမှာနှေးကွေးပွေရှိတယ်လို့ဗိုလ်မှူးကြီးဒေါ်ရီယန်ကအလေးထားပြောဆိုခဲ့ပါတယ်။သူတို့အနေနဲ့အဆောက်အဦတွေရဲ့ခေါင်းမိုးတွေကနေလူနေခန်းတွေစတိုခန်းတွေတခန်းချင်းနောက်ပြီးတော့မြေအောက်ခန်းတွေမြေအောက်လှိုင်ကောင်းတွေကိုရှင်းလင်းရမှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာတော့အီရတ်တွေအနေနဲ့ကင်တွယ်ဆောင်ရွက်ဖို့နီးလန်းတွေရောင်များစွာရှိနေပြီဖြစ်ပါတယ်။ရောင်ရင်းအီရတ်တွေအနေနဲ့မူဆိုးမျိုးရဲ့အနောက်ဖက်ခြမ်းလွတ်မြောက်ရေးကိုအောင်မြင်မြင်ဆောင်ရွက်နိုင်မယ်လို့ကျွန်ုပ်တို့အနေနဲ့လုံးဝမျှော်လင့်ထားကြောင်းဗိုလ်မှူးကြီးဒိုရီယန်ကပြောပါတယ်။ကျွန်ုပ်တို့ကလည်းသူတို့ကိုကူညီပံ့ပိုးတဲ့အနေနဲ့ရန်သူတွေအပေါ်အမြောက်တွေနဲ့လေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်ပေးနေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လင်းမှာပါရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
အီရန်ရဲ့ပက်ထင်းတပ်ဒုံးကျည်ပြစ်လုမှုအတွက်သတိပေးချက်ကိုတရားဝင်ထုတ်ပြန်ထားပြီးဖြစ်တယ်မို့အီရန်ရဲ့ကိုကင်တွေယာမှာနီလန်အလုံးကိုတုံးသွားမှာဖြစ်ပြီးဘာမှတက်ညာမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်စေရတဲ့အတွက်အီရန်ပေါ်မှာချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖြေလျှော့ပေးဖို့အီရန်နဲ့အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးရှုံ့ချအပြစ်တင်မှုတွေကိုသမ္မတထရမ့်ကသူ့ရဲ့ Twitter မှာဇက်တိုက်ရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကမ်ထရန်ဘောတို့ကြားတယ်လီဖုန်းဆက်သွယ်စကားပြောစဉ်မှာအငင်းခုန်ဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာဩစတြေးလျနိုင်ငံကဒုက္ခသည်တချို့ကိုအမေရိကန်နိုင်ငံကလက်ခံဖို့အရင်တည်းကရရှိထားတဲ့သဘောတူညီချက်အတိုင်းသမ္မတထရမ့်ကဆက်ပြီးလှုပ်သွားမယ်လို့သူကပြောခဲ့ကြောင်းမစ္စတာထရန်ဘောကပြောကြားလိုက်ပါတယ်ရုရှားရဲ့ cyber နှောက်ယှက်မှုကြောင့်အရင်သမ္မတဘာရက်အိုဘားမားချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေရှိနေတဲ့ကြားကပဲ FSB ရုရှားထောက်လိုင်းရေးဌာနနဲ့စီးပွားရေးဆိုင်ရာငွေအလွှဲအပြောင်းကန့်သတ်မှုတချို့ကိုဖြေလျှော့ပေးလိုက်ကြောင်း American ဘဏ္ဍာရေးဝန်ကြီးဌာနကချက်တဲ့ပရိနေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုမ္ပဏီတွေအတွက်ရုရှားထောက်လိုင်းရေးဌာနကထုတ်ပေးတဲ့ permit ကြေးဒါမှမဟုတ် license ကြေးရဖို့တစ်နှစ်ဒေါ်လာ $9,000 ထိပေးဆောင်မှုကိုခွင့်ပြုဖို့နဲ့ IT နည်းပညာဆိုင်ရာပစ္စည်းတချို့နဲ့ပတ်သက်ပြီးကန့်သတ်ချက်တချို့ကိုဖြေလျှော့ပေးတာပါ။ဂျကာတာမှာပြုလုပ်တဲ့ Australia နဲ့ Indonesia နိုင်ငံကလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာ American အစိုးရအဖွဲ့တင်တဲ့ဒီအစိုးရအဖွဲ့ရဲ့တောင်ကျုပ်ပင်လယ်ပြင်ရဲ့ရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ
်။ကျေးဇူးပါရှင်။ဒါကတော့ Docking မြို့သက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေဖြစ်ပါတယ်။ Engineer ကတော့ Kelvin Fowler ပါရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပ
ါ This program has come to you from the Voice of America, Washington.